အစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့အကြားမှာတိုက်ပွဲတွေကအပြင်းထန်ဆက်ပြီးတော့ဖြစ်နေတာမို့ဒေသခံတွေဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရတာအခုဆိုရင်တော့စစ်ဘေးရှောင်ပြည်သူတပေါင်းကျော်သွားပြီဖြစ်ပါတယ်အနီးနားကျေးရွာတွေမှာယာယီဒုက္ခသည်စခန်းငယ်လေးတွေပိုတိုးလာတယ်လို့စခန်းပေါင်း20ကျော်ကစစ်ပြေးဒုက္ခသည်တွေအတွက်အဓိကစားနပ်ရိက္ခာနေထိုင်ရေးနဲ့အရေးပေါ်စောင့်ရှောက်မှုကျန်းမာရေးတွေအရေးပေါ်လိုအပ်နေပါတယ်လို့ကုညီကယ်ဆယ်ပေးနေသူတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွေကစစ်ပြေးရှောင်ပြည်သူတွေရဲ့နောက်ဆုံးအခြေအနေတွေကိုစူးစီးတင်ပြထားတာနားဆင်ပါရှင်ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝဒေသတွေဘက်မှာတော့ရခိုင်လက်နက်ကိုင်တပ် AA နဲ့မြန်မာစိုးရစစ်တပ်တို့ကြားရင်ဆိုင်တိုက်ပွဲတွေပြင်းထန်ပြီးတော့စစ်ရေးတင်းမာနေတာပါအခုလိုမျိုးစစ်ရေးပဋိပက္ခတွေပြင်းထန်လာနေတဲ့အတွက်ဒေသခံရခိုင်မျိုးနယ်စုတိုင်းရင်းသားတွေအပါအဝင်ချင်းတိုင်းရင်းသားတွေနဲ့ဒေသခံတွေဟာဘေးလွရာကိုထွက်ပြေးတိမ်းရှောင်နေကြရပြီးတော့အဲ့ဒီနေရာမှာတချို့ကတော့လက်နက်ကိုင်တပ်နဲ့ဆက်သွယ်ရှိတယ်ဆိုပြီးအာဏာပိုင်တွေဘက်ကဖမ်းဆီးထိန်းသိမ်းတာတွေရှိတဲ့အတွက်သူတို့ရဲ့ဘေးကင်းလုံခြုံရေးအတွက်ပါစိုးရိမ်နေကြရတဲ့အနေအထားဖြစ်ပါတယ်တိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်လာနေတဲ့အတွက်ဒီကနေ့အထိပုံနှကျုံးမြို့နယ်တောဖြားချောင်အဖျားပိုင်းစင်တီကျေးရွာကိုစင်တီဖြားကျေးရွာကနေဒုက္ခသည်တချို့ထွက်ပြေးတိမ်းရှောင်လာကြတယ်လို့ဒုက္ခသည်တွေကိုကူညီပေးနေတဲ့ရခိုင်တိုင်းရင်းသားမျိုးနယ်များအစည်းအရုံးကကိုစောစောထွန်းကပြောပြပါတယ်ဒေသခံရခိုင်လူငယ်တွေရဲ့စစ်တမ်းကောက်ယူချက်အရကတော့စစ်ပေးရှောင်ယာယီစခန်းငယ်လေးတွေပို့တိုးလာပြီးတော့စခန်းပေါင်း20ကျော်မှာဒုက္ခသည်ပေါင်းက8500အထိရှိလာနေပြီးမြို့နယ်၅ခုထဲတိုက်ပွဲတွေနဲ့မှပိတ်မိနေတဲ့မြို့နယ်၅ခုထဲမှာတော့စစ်ဘေးသင့်ပြည်သူပေါင်း 3,200 ကျော်ရှိတာမို့စုစုပေါင်းကစစ်ဘေးဒုက္ခသည်18,900အထိရှိသွားပြီဖြစ်တယ်လို့ကိုစောစောထုံးကပြောပြပါတယ်
။ဆက်တိုးလာတဲ့အနေအားကကုန်းကျုံမျိုးနေတောဖျားချောင်းမှာတောဖျားချောင်းမှာရှိနေတဲ့ဖင်တေဆိုတဲ့ရွာမှာဒုက္ခသည်စခန်းအသေးတစ်ခုရလာတာပါ။ဟုတ်ကဲ့အခုဆိုရင်ကျွန်တော်တို့ဒီစခန်းကအဲ့ဒီမှာတခုတိုးတယ်ပေါ့နော်။ဒီမှာဒုတိယတစ်ခုကပါရှိသေးတယ်ဆိုလို့ရှိရင်တချို့ကဒီစခန်းကိုမရောက်ပေးနဲ့ဒီတိုက်ပွဲတွေကြမှာပြင်မိနေတာတော့နောက်ပြီးတော့မှဒီတိုက်ပွဲကြောင့်ဒီတစ်ခွက်ရောက်နေကြတဲ့ယော်တွေပေါ့နော်အဲ့လိုမျိုးနေရာတွေမှာလည်းရှိနေကြတယ်ဆိုတော့အဲ့ဒီအရေးတွေက3500နဲ့30လောက်ရှိတယ
်ဟုတ်ကဲ့ရှင်
ဆိုတော့နောက်ဆုံးအထိပဲအမရဲ့အဲ့တော့အကုန်လုံးဒီသခင်မသခင်မရှိတဲ့ခွန်းနမစီရဲ့နောက်ပြီးတော့မှဒီသခင်မမဟုတ်ပဲနဲ့ယော်တွေမှာပဲတစ်ခွက်ရောက်နေကြတဲ့လူတွေက3500နဲ့30ဆိုတော့အကုန်လုံးက1500ရှိတော့ပါပြင်မ
ယာယီအဖြစ်လောက်လေးတွေပဲတိဆောက်ထားတဲ့ရွက်ဖြစ်တဲလေးတွေမှာနေထိုင်နေကြရတဲ့ဒုက္ခသည်တွေထဲမှာတော့တက်ကြီးရွယ်အိုတွေကိုဝင်ဆောင်မိခင်တွေလူမမဲကလေးငယ်တွေနဲ့နာမကျန်းဖြစ်နေတဲ့လူနာတွေပါပါဝင်တာကြောင့်မိုးတိထန်စွာရွာသွန်းတာနေပူပြင်းတာစားတဲ့ရာသီဥတုဆိုးရတဲ့ဒဏ်ကိုခံနေကြရပြီးစားနေရိတ်ခါနဲ့အရေးပေါ်ကျန်းမာရေးစောင့်ရှောက်မှုတွေလိုအပ်နေတယ်လို့ကူညီကယ်ဆယ်ပေးနေတဲ့ကိုစောစောထွန်းကဒုက္ခသည်တွေရဲ့အခြေအနေရှင်းပြပါတယ်
။ဟောလိုအပ်ချက်ကတော့အဓိကတော့စားနေရိတ်ခါဖြစ်မယ်နောက်တစ်ခါလူတာကတော့မြောက်မျိုးနေကလွေပြီးတော့ကျင်းနေမျိုးနေမှာသခင်တွေကယာယီပြေးလေးနေနေတာဖြစ်တယ်သူတို့ကငါ့ဘေးရှောက်ပဲလေအတလပဲအမှုအကားနေနေရတာဆိုတဲ့ခါကျတော့ယာသူတို့ပူတဲ့ခါမှာအာပူနေယာသူတို့ပူရဲ့ပူတယ်တခါဒီရဲ့ပိုင်းကမိုးလျော်တယ်ဆိုတော့ပူလိုက်အေးလိုက်ဖြစ်တာပေါ့နော်အဲ့တော့တော်တော်များကဒီချောင်းဆိုးတယ်နာစီးတယ်ဖျားတယ်အဲ့ဒါလေဒီလိုရောက်ကလည်းလက်ရှိနေကြတယ်ကျင်းမိုင်းသချုံမှုကလည်းပဲဘလို့ရှိနေရှိတယ်ဆိုတော့တချို့ဒီကျေဒီတော့တော့ရေကုန်စစ်စစ်ကားလေးတွေကအဲကျောက်တော်ကဘုန်းကြီးတို့စခင်းမှာကြတော့ဒီအချိန်ပိုင်းလေးလာပြီးတော့မှဒီကုလသမဂ္ဂတရားလောက်ကလာပြီးတော့ချိန်ပြေးနေတာရှိတယ
်။ဒါပေ
မဲ့တချို့အချိန်ပိုင်းစခင်းတွေမှာကြတော့ဟိုအစိုးရဘက်ကလာပြီးကျင်းမထနာတော့လောက်ကောင်းလာပြီးမှဒီကြီးစုတာမရှိတော့ဘူးပေါ့နော်အဲ့လိုဖြစ်နေပါတယ်။နောက် INGO ဆိုလို့ရှိရင်လည်းပဲဒီ ICRC တခွေကနေပြီးတော့မှအာနောက်မျိုးပေါ်နေဒီဒီတချို့မှာသူတို့ကအဲ့ဒါဆောက်ပြေးတာတော့နောက်ပြီးတော့မှဒီ family 3 PC တွေ၊ Mitsubishi 3 PC တွေပေါ့လေ။အဲ့ဒါမျိုးတွေကိုလာပြီးတော့တချို့ဝေးတာရှိပါတယ်
။ဒီကနေ့အထိမှာတော့ပုံနှကျွန်းမျိုးနဲ့အထက်မြန်လဲကျေးရွာတဝိုက်မှာအစိုးရတပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အနီးနားကျေးရွာကဒုက္ခသည်ပြည်သူတွေဟာဘေးကင်းရာကိုအသက်လွပြေးနေကြရတယ်လို့ပြောပြပါတယ်
။ဒီနည်းဆိုရင်3နေရာမှာဖြစ်တာပေါ့နော်3နေရာဖြစ်တယ်။အဲပထမတစ်နေရာကဒီနောက်ဦးမျိုးနဲ့လေးမျိုးချောင်းချောင်းမှာရှိတယ်။ဒီစားပေါက်ဆိုတဲ့စားပေါက်ဆိုတဲ့ရောပေါ့နော်အဲအစ်ဒီမှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီပုံနှကျော်မျိုးနဲ့စိတ္တရေကုန်ကလည်းဒီအထက်မြဲလေးအဲဒုက္ခဒီသခင်အဲ့ဒီအထက်မြဲလေးရောပေါ့နော်အစ်ဒီကနမိုင်လောက်အဝေးအနောက်ဖက်နမိုင်လောက်အပေါ်မှာဖြစ်တယ်အဲနောက်ထပ်တစ်ခါနေပြီးတော့မှဒီဘူးတီတော်ကလည်းမေးမှာရှိတယ်ဒီရိုးရှောက်ဆိုတဲ့ရောပေါ့နော်အစ်ဒီရောနောက်ဖက်ဒီ sorry ရောရောအစ်ဒီရောနောက်ဖက်မှာအာတစ်ခါထက်ဖြစ်တယ်တော့တကွေးကတော့နေတိုင်းလိုဖြစ်နေတယ်။အဲတခါသေးတယ်နေစားကလည်းပဲပြန်လျှောတော့ဖို့အချိန်မရှိပဲနဲ့တူလာဖို့အချိန်တွေပဲဖြစ်နေပါလေ
။အကြက်တဲစင်ခေါ်မှုပြဿနာပေါင်းများစွာနဲ့ရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်တွင်ဒေသဖွံ့ဖြိုးရေးတွေအများဆုံးတိဆောက်နိုင်မှုကတော့ငြိမ်းချမ်းရေးကိုအများဆုံးရဖို့ဆောင်ရွက်ဖို့လိုနေပြီလို့လည်းနိုင်ငံရေးပါတီတွေလူမှုအဖွဲ့အစည်း ဒီနယ်ကူညီကယ်ဆယ်ပေးနေသူတွေကတိုက်တွန်းပါတယ်လူမျိုးရေးဘာသာရေးဆန်တဲ့အကြမ်းဖက်ပြစ်ခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ထဲမှာတော့စစ်တပ်နဲ့နယ်မြေကလူကြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ရိုဟင်ဂျာမွတ်စလင်သိမ်းတဲ့ချီအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုတိမ်းရှောင်နေရတဲ့အခြေအနေမှာပဲရခိုင်တိုင်းရင်းသားလက်နက်ကိုက်တပ် AA နဲ့အစိုးရတပ်တို့ကြားတိုက်ပွဲတွေပြင်းထန်လာနေတာကြောင့်ရခိုင်ဒေသခံတချို့ဟာဘင်္ဂလားနယ်ဇက်ဘက်အထိတိမ်းရှောင်နေကြရတဲ့အနေအထားဖြစ်နေပါတယ်ရှင်